ထိုင်းနိုင်ငံမြောက်ပိုင်းကကမ္ဘာလှည့်ခီးစဲတွေလာများတဲ့ချက်မှန်မှုမှာရုတ်တရက်ရေချီးမှုတွေအတွင်းစစ်နှကောင်ရေနစ်တေဆုံးသွားတယ်လို့စင်စကန်တာဝန်ရှိသူတွေကဒီနေ့ပြောပါရတယ်။ဒါပြင်ရေချီးမှုကြောင့်အိတ်ကိုလာကြတဲ့ကမ္ဘာလှည့်ခီးစဲတွေကိုလည်းဟိုတယ်တွေကနေဘေးလွယကိုရှေ့ပြောင်းပေးခဲ့ရတယ်လို့မြို့လယ်ကဈေးဆိုင်တွေကိုလည်းပိတ်လိုက်ရပါတယ်။ရုတ်တရက်ရေချီးလာတာကြောင့်ချက်မှန်ခရိုင်မှာရှိတဲ့သဘာဝဆင်ဥယျာဉ်ကစင်ကောင်ရေတရားကျော်ကိုရေချီးတာကနေလွတ်အောင်ကုန်းပြင်ပိုင်းကိုရွှေ့ပေးခဲ့တယ်လို့စင်စကန်တာဝန်ရှိသူတွေက AFP ကိုပြောပါရယ်။အမေအသက်16နှစ်အရွယ်ဖီဆိုင်နဲ့အသက်40အရွယ်မျက်စိမမြင်တော့တဲ့ပလိုက်တွန်ဆိုတဲ့ဆင်းနှကောင်ကိုတော့စနေနေ့ကတည်ဆုံးနေခဲ့တာတွေ့ခဲ့ရတယ်လို့လည်းပြောပါရယ်။ချင်းမိုင်မျိုးလေကညာစေးမှာတော့လူတွေဟာဒူးလောက်ရှိတဲ့ရွှေရည်တွေထဲမှာတွားနေကြပြီးတော့ရေကြီးတာကြောင့်ချင်းမိုင်ဘူတာကိုလည်းဖိတ်လိုက်ရပါရယ်။ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကယာဂီတိုင်ဖုန်းမုန်တိုင်းကြောင့်အရှိတောင်အရှဒေသတွေမှာမိုးအကြီးကျယ်ရွာသွန်းပြီးတော့ချင်းမိုင်မျိုးကဒီထိုင်းနိုင်ငံမြောက်ပိုင်းမှာလည်းရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးတော့ချင်းမိုင်မျိုးကပင်းမြေမှာရေဟာလည်းဆိုရင်ရေမတ်ထီကိုရောက်ခဲ့တာပါမနေ့စနေနေ့ကတော့ပင်းမြေရေဟာအမြင့်ဆုံးဆိုရင်ရေမတ်ထီဖြစ်ခဲ့ပြီမဲ့ဒီနေ့မှာတော့အနည်းငယ်ပြန်ကျသွားခဲ့ပြီဖြစ်တယ်လို့ခရိုင်တာဝန်ရှိသူတွေကပြောပါရခင်ဗျာ